မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာရွေးကောက်ပွဲကြီးတဲ့အတိုင်းအပြည့်အဝအကောင့်ထဲဖော်နိုင်ခြင်းမရှိသေးပေမဲ့လည်း NLD ပါတီဟာလာမယ့်2020ရွေးကောက်ပွဲမှာနေရာအများစုအပြန်လည်အနိုင်ရချေရှိတယ်လို့မြန်မာနိုင်ငံရေးအကက်ခတ်ပုဂ္ဂိုလ်တချို့ကသုံးသပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆွကြည်ရဲ့ဂျပန်ခီးစဉ်အတွင်း The Nikkei Asia Review သတင်းဌာနနဲ့ဆွေးနွေးပြကြားချက်တွေထွက်ပေါ်လာပြီးအခုလိုသုံးသပ်လိုက်ကြတာလည်းဖြစ်ပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကတင်ပြပါမယ်ခင်။
ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ Nikkei Asian Review နဲ့ဖြေကြားချက်မှာဒေါန်ဆန်းစုကြည်ကလက်ရှိ NLD အစိုးရသတန်းတွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်နိုင်ပွဲမရှိသေးကြောင်းပြောကြားခဲ့တာပါ2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတုန်းကရွေးကောက်ပွဲအနိုင်ရခဲ့ရင် NLD ပါတီကဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအပါအဝင်အပြည့်အဝညီညွတ်ရေးကိစ္စတွေကိုလည်းအောင်မြင်အောင်လုပ်သွားမယ်လို့ကတိပေးခဲ့ပါတယ်ဒီတော့ရွေးကောက်ပွဲကတိတွေအတိုင်းအပြည့်အဝအကောင့်ထဲဖော်နိုင်ခြင်းမရှိသေးတဲ့NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲအလားအလာကောင်းနိုင်မှာပါလားဂျာမနီနိုင်ငံမှနေထိုင်တဲ့ဘာလင်တက္ကသိုလ်အာရှရေးရာဌာနအငင်းသာကတိကဥက္ကမောင်ဆိုရဲ့အမြင်ကိုကြည့်ရအောင်ပ
ါကျွန်တော်မြင်တာကတော့ NLD ပဲနိုင်ဦးမှာပဲအစိုးရဖွဲ့ကြည့်ရင်တော့ NLD က52တိရနိုင်လို့ရနိုင်မယ်အနည်းဆုံးအဲ့လိုရလို့ရှိရင်တော့ NLD အစိုးရပြန်ဖွင့်နိုင်မယ်ဒါကတော့50တိရနိုင်လို့မရခဲ့တော့အခြေအနေဆိုးမယ်ခက်မယ်ဘယ်လိုခက်မလဲဆိုတော့အဲ့နိနေပြန်ဖြစ်နေတဲ့ဒီအကြံအဖွင့်ရေးပါတီကသူတို့က15ရက်နဲ့မရသူတို့အစိုးရဖွင့်နေတဲ့အချိန်ကြီးရှိတယ်။အဲ့ဒီကြလို့ရှိရင်သူတို့တိုင်းရင်းသားပါတီတွေကိုခင်ဗျားတို့ကျွန်တော်တို့လာပေါင်းဖက်ဒရယ်ပြေးမယ်။အဲ့တော့အဲ့လိုသူတို့လှုပ်လှက်လို့ရှိရင်သူတို့က50ရက်နဲ့ချင်းချင်းကျော်သွားနိုင်တယ်။ကျွန်တော်အဲ့လိုပဲမြင်တယ်
။မြန်မာပြည်သူလူထုအနေနဲ့ဒီမိုကရေစီမဆန်တဲ့ကန့်သတ်မှုများလွန်းတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုလားနေတာပါ။ဒါကိုပြင်ဆင်မယ်ဆိုတဲ့ NLD ပါတီကိုလည်းထောက်ခံမှုအပြည့်အဝပေးထားပေမဲ့2008ဖွဲ့စည်းပုံကို၌ကပြင်ဆင်ရခက်အောင်လုပ်ထားတာကြောင့်ပြည်သူတွေကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြားပါတီတွေတက်စားရင် NLD ကိုပြန်ပြီးမဲပေးဖို့များတယ်လို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာရေးအကြက်ခတ်ပုဂ္ဂိုလ်ဒေါက်တာတင့်ဆွေဖြစ်ပါတယ်
NLD ကဖွဲ့စည်းပုံပြင်ဆင်ရေးဒီကြေးကြီးနဲ့သူဆိုတော့တက်လာတယ်။တက်လာတော့မလုပ်ဘူးလားလို့မြင်သုံးနှစ်လောက်အတွင်းကိုတည်တည်တာသာကျွန်တော်ချိန်လန်းကြီးတစ်ခုသူရအောင်လုပ်ခဲ့တယ်။ဒီဘုတ်ရေးခဲ့တော့ကလည်းမအဖောက်ဖေဆိုတာ73နှစ်ကြာအောင်ရေးခဲ့တာ။အဲဒီကအဲ့လိုမပြင်းနိုင်သေးတော့ဘဲပါပြီးကမှပြင်းနိုင်လေလို့ရှာလို့ရှိရင်ဒီတဲ့တက်ခိုင်းရဲ့လက်ပြမှာမဟုတ်စစ်တက်ကလည်းသူတို့တို့ကပိုတော့မှရတာလေးရမှုကျူးစားနေတယ်။တော့ခွေလေးကမပြင်းနိုင်သေးလို့ဒီချက်ကြောင့်တော့အဲ့လိုမေရှောပေးမလားဆိုတာကိုကျွန်တော်ကတန်တရားရှိပါတယ
်ခင်ဗျာ။မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းမှုအရတိုင်းဒေသကြီးခုနှစ်ခုနဲ့တိုင်းသားတွေရှိတဲ့ပြည်နယ်ခုနှစ်ခုရှိနေတာပါ။ NLD ပါတီဟာကြီးမားဖြစ်တဲ့တိုင်းဒေသကြီးတွေမှာအများစုအနိုင်ရနိုင်ခြေရှိပေမဲ့တိုင်းသားဒေသတွေမှာပြဿနာတွေရှိခဲ့တာကြောင့်ပြည်နယ်တွေမှာအနိုင်ရဖို့အခက်အခဲလိမ့်မယ်လို့အငင်းသာကတိကဥက္ကမောင်စိုးကရှင်းပြပါတယ်
။ဟိုတိုင်းဒေသကြီးခုနှစ်ခုမှာတော့သူတို့အများစုနေလိမ့်မယ်။ပြည်နယ်ခုနှစ်ခုမှာတော့တခုမှမနိုင်မယ်မထင်ဘူး။ပြည်နယ်တွေမှာတို့အကုန်လုံးနာမည်ပြက်ထားတယ်။ရခိုင်နဲ့ဆိုတော့အကြီးအကျယ်ကနာမည်ပြက်တယ်။ပြီးရင်ရှမ်းနယ်လည်းပြက်တယ်။နောက်ကရင်နီခေါ်ကယားမှာလည်းဗိုလ်ချုပ်အောင်ဆန်းရွှေချူတို့တော့ပို့တဲ့ကိစ္စနဲ့လည်းပတ်သက်ပြီးအကြီးအကျယ်နာမည်ပြက်နေတယ်။မွန်ပြည်နယ်မှာလည်းဒရာမှာဗိုလ်ချုပ်အောင်ဆန်းဒရာဆိုပြီးတင်နာမည်ပေးဖြစ်တယ်။သို့တော့အချိန်အနာပြည်နယ်ခုနှစ်ခုမှာနိုင်မို့အလားအလာမရှိဘူး
။ဂျပန်နီကေအေရှန်ရီဗျူးရဲ့မေးမြန်းချက်တည်းမှာNLD အစိုးရလက်ထက်စီးပွားရေးပြည်ပြောင်းလဲမှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်ချက်ပေါ်ဒေါန်ဆန်းစုကြည်ကတော့ရေရှည်တည်တတ်မဲ့အပြောင်းလဲတွေလုပ်တဲ့အခါနှေးကွေးမှုတွေဖြစ်နိုင်တယ်လို့ဖြေကြားသွားတာပါဒီလိုစီးပွားရေးနှေးကွေးမှုပေါ်ပြည်သူအများစုဖြစ်တဲ့တနေ့လို့တနေ့စားပြည်သူတွေကရွေးကောက်ပွဲမှာတုံ့ပြန်မှုကောင်းနိုင်ပါမလားဆိုတာကတော့တွေးစရာဖြစ်လာပါတယ်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးခြေလှမ်းကကျွန်တော်တို့လူရင်းပြစီလာတာနစ်တီကြပြီပေါ့။နောက်အရင်အမီးမှာဟိုခရိုနီလို့ပြောတဲ့စီးပွားရေးလုပ်ငန်းရှင်တွေအရင်နေ့တွေအကုန်လုံးကသူတို့လက်ထဲမှာရှိနေပြီးတော့ပမာဏနိုင်ငံရဲ့စီးပွားရေးက NLD 49နဲ့လောက်တာနဲ့တော့ပိုကောင်းလာမှာမဟုတ်ဘူးဆိုတာလည်းပုံရင်းဆန်လာလေကြလို့မျိုးကြီးဆိုပါတယ်။သူကလည်းပဲလုံးနေခိုင်နေကြည့်လို့ရှင်တော့အဲ့ဒီဟာစီးပွားရေးပြတ်တမှုနေကွေးထားကြောင်း2015နဲ့2020ဟာအကွာချာကြီးကွာချာမယ်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျ
2019ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 6.8% ခန့်နှုန်းရှိပြီးအာဆီယံနိုင်ငံတွေထဲမှာတတိယမြောက်စီးပွားရေးပုံပြမှုအများဆုံးဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုပါတယ်2008ဖွဲ့စည်းပုံအရမြန်မာနိုင်ငံမှာ အနာရှိတဲ့အဖွဲ့အစည်းနှစ်ရပ်ဖြစ်နေတယ်လို့ဝေဖန်နေကြသလို NLD ပါတီဟာသူလှုပ်ချင်သလောက်ပြည်ပြောင်းလဲရေးတွေကိုစိတ်တိုင်းကျလှုပ်ခွင့်မရဘဲဖြစ်နေတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ